ဗြိတိန်နိုင်ငံရဲ့ထွေထွေရွေးကောက်ပွဲကိုဒီကနေ့ကျင်းပပါလိမ့်မယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကအခုလိုရွေးကောက်ပွဲကိုဆော့ပြီးတော့ကျင်းပဖို့လွန်ခဲ့တဲ့ဧပြီလတုန်းကကြေညာခဲ့တာပါ။အခုရွေးကောက်ပွဲဟာပုံမှန်ထက်အချိန်၃နှစ်ဆော့ပြီးတော့ကျင်းပတာလည်းဖြစ်ပါလေ။အချိန်နဲ့ဖြစ်မယ်လို့ယူဆနေကြတဲ့အခုရွေးကောက်ပွဲအတွက် Conservative Party နဲ့ Labour Party တစ်ခုလုံးကမိတုံးကပဲနောက်ဆုံးမဲဆွယ်မှုအဖြစ်လှူရှာခဲ့ကြပါတယ်။လက်ရှိဝန်ကြီးချုပ်ထရီဆာမေကောင်းဆောင်တဲ့ Conservative Party ကမဲဆွယ်စည်းရုံးမှုအစပိုင်းမှာလူထုထောက်ခံမှုတွေရရှိနေခဲ့ပြီးတော့ဒီကနေ့ရွေးကောက်ပွဲမှာသူ့ပါတီသာအနိုင်ရခဲ့ရင် EU ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးမှာသူဟာပို့ပြီးတော့ခိုင်ခိုင်မာမာစိတ်ဆက်ညှိနှိုင်းနိုင်နေတဲ့အနေအထားကိုသူရောက်ရှိသွားနိုင်ပါတယ်။အတိုက်ခံ Labour Party ကနောက်ကခက်ခွာခွာအနေအထားကနေလိုက်လာနေပေမဲ့လည်းဒီပါတီကောင်းဆောင်ဂျယ်ရမီကိုဘန်ကတော့အမေရိကန်မှာဒေါ်နယ်ထရန့်နိုင်ခဲ့တယ်လို့မျိုးသူ့အနေနဲ့မမျှော်လင့်မဲ့နိုင်ရနိုင်နေမယ်လို့တွက်ထားတာပါ။ဒီကနေ့ရွေးကောက်ပွဲဟာလွတ်တော်နဲ့အထက်လွတ်တော်အမှတ်နေရာပေါင်း650အတွက်ရွေးချယ်မှာဖြစ်ပြီးတော့အစိုးရအဖွဲ့နိုင်မှုနိုင်ငံရေးပါတီအနေနဲ့အမှတ်နေရာ326နေရာနိုင်ရဖို့လိုပါတယ်။လန်ဒန်မှာစနေနေ့ကဖြစ်ပွားခဲ့တဲ့ကျန်းဖက်မှုနဲ့လွန်ခဲ့တဲ့စနေနေ့ကမန်ချက်စတာမှာဖြစ်ခဲ့တဲ့ကျန်းဖက်မှုတွေကြောင့်ရွေးကောက်ပွဲမဲဆွယ်မှုမှာအနောက်ရှက်တွေဖြစ်စေခဲ့ပါတယ်။ဝန်ကြီးချုပ်မေကတော့လုံခြုံရေးအတွက်ဦးစားပေးမယ်လို့အင်္ဂါနေ့ကတတိပေးခဲ့ပါတယ်။လူခွင့်ဆိုင်ရာဥပဒေတွေကိုလည်းကြောင်းတင်ရင်ကြောင်းမယ်လို့ဝင်းကျုံလေးကဆိုပါတယ်အခုလိုပြောဆိုမှုကိုအတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့အပြစ်တင်ရှုံးချထားပါတယ်